လူမျိုးရုံးတပ်ဖြတ်မှုတာစီရေးဆိုင်ရာသဘောတူစာချုပ်ကိုမြန်မာအစိုးရဘက်ကချိုးဖောက်တယ်ဆိုတဲ့ဆွဆွဲချက်နဲ့ဂမ်ဘီယာနိုင်ငံကကမကထပြုပြီးကုလသမဂ္ဂရဲ့ပင်မတရားရေးအဖွဲ့ဖြစ်တဲ့ ICJ နိုင်ငံတကာတရားရုံးမှမြန်မာနိုင်ငံကိုတရားစွဲလိုက်တာကိုမြန်မာဘက်ကဥပဒေကြောင့်အရတင့်တော်သလိုတုံ့ပြန်သွားမယ်လို့ပြောပါတယ်မြန်မာနိုင်ငံအရေးစတင်စုံစမ်းဖို့ ICC နိုင်ငံတကာရာဇဝတ်ခုံရုံးကခွင့်ပြုလိုက်တဲ့ကိစ္စနဲ့ပတ်သက်လို့တော့မြန်မာနိုင်ငံဟာ ICC ဖွဲ့စည်းရေးစာချုပ်မှာလက်မှတ်ရေးထိုးထားတဲ့နိုင်ငံမဟုတ်တဲ့အတွက်ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့တုံ့ပြန်တဲ့အကြောင်း VOA သတင်းတောက်မေခကစူးစီးတင်ပြထားပါတယ်ရှင်
နိုင်ငံတော်တိုင်ပင်ပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်ထိတ်တန်းခေါင်းဆောင်တွေကိုရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးတက်ဖြတ်မှုနဲ့ဆွဆွဲပြီးရိုဟင်ဂျာတွေနဲ့လက်တင်အမေရိကလူ့အခွင့်အရေးအဖွဲ့တွေကနိုဝင်ဘာ13ရက်နေ့ကအာဂျင်တီးနားတရားရုံးမှာတင်သွင်းခဲ့တာပါ။နိုင်ငံတကာတရားရုံး ICJ မှာမြန်မာနိုင်ငံကိုတရားစွဲဆိုထားတာကိုဥပဒေကြောင့်အရာတုံ့ပြန်သွားမယ်လို့ဒီကနေ့နေပြည်တော်မှာကျင်းပတဲ့တမရအိမ်တော်သတင်းစာရှင်းလင်းပွဲမှာတမရရုံးညွန်ကြားရေးမှူးချုပ်ဦးဇော်ထေကပြောကြားလိုက်ပေမဲ့မြန်မာနိုင်ငံအရေးစတင်စုံစမ်းဖို့ ICC နိုင်ငံတကာရာဇဝတ်ခုံရုံးကခွင့်ပြုလိုက်တဲ့ကိစ္စနဲ့ပတ်သက်လို့ကတော့သူကအခုလိုတုံ့ပြန်ပြောဆိုသွားပါတယ
်။နိုင်ငံတော်ဆိုးရအနေနဲ့ဒီလမ်းကြောင်းကဖြစ်လာနိုင်တယ်ဆိုတော့ပြီးခဲ့တဲ့တစ်နှစ်ကျော်လောက်ကလေးအတိုင်းကြိုပြီးတော့ခံမမိပါဘူး။ဒီကိစ္စနဲ့ပတ်သက်လို့လည်းအခုဆောင်ရွက်ဖို့ရရှိရတယ်ကျွန်တော်တို့ဆောင်ရွက်နေတယ်။မြန်မာနိုင်ငံကလက်မှတ်ထိုးထားတဲ့ condition တွေနောက်ဒီ ICJ ရဲ့ mandate ပေါ့နော်။ပြီးရင်ဒီသူ့ရဲ့ mandate အပြင်သူ့ရဲ့ဆောင်ရွက်နိုင်တဲ့လုံထုံးလုံဒီပေါ့နော်နိုင်ငံတကာဥပဒေတွေကအများကြီးဆက်ဆက်ပါတယ်မြန်မာနိုင်ငံနေနဲ့ဒီကိစ္စကိုနိုင်ငံတကာဥပဒေကြောင်းရပေါ့နော်အတုံးပြန်ဆောင်ရနိုင်ဖို့ပဲလှုပ်သွားမယ်လို့ဖြစ်ချင်ပါတယ်နောက်ကင်တာနာအာဂျင်တီးနားတရားစွဲတဲ့ကိစ္စပေါ့နော်ရှီတော်ပြန်ကြည့်လိုက်ရင်လည်းဟို2012ကစပြီးတော့ဖြစ်ပေါ်ခဲ့တဲ့ကိစ္စနေ2018ထိဒီပြည့်ရကာလကယူထားတာတွေ့ရတယ်ပေါ့နော်ဒီပေါ်မှာတော့အထူးတလဲကျွန်တော်တို့ဖြေရှင်းဖို့မရှိပါဘူးနော်နောက် ICC ကိစ္စပေါ့နော်ကျွန်တော်တို့ ICC ကမြန်မာနိုင်ငံပေါ်မှာစုံစမ်းစစ်ဆေးမှုပြုလုပ်ခြင်းဟာနိုင်ငံတကာဥပဒေနဲ့မညီညွတ်ဘူးဆိုတာအတိအလင်းဖော်ပြထားပြီးဖြစ်ပါတယ်အခုလည်းဒီသဘောထားဖြစ်ပါတယ
်နိုင်ငံတကာဘက်ကဆွဆွဲပြောဆိုနေတာတွေနဲ့ပတ်သက်လို့အစိုးရဘက်ကညှင်းပယ်နေတာမျိုးမရှိပဲနိုင်ငံတကာဘက်ကပညာရှင်တွေပါဝင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဘက်ကမကြခင်ထွက်ပေါ်လာမဲ့အစီရင်ခံစာကတွေ့ရှိသမျှအချက်တွေကိုလက်ခံပြီးတာဝန်ခံဖြေရှင်းသွားမယ်လို့လည်းဦးဇော်ထေးကပြောဆိုလိုက်ပါတယ်
ခုလောလောဆယ်မှာတော့ကျွန်တော်တို့ဟိုပြပကပေါ့နော်ယုံကြည်စိတ်ချယုံကြည်တိုက်တဲ့လူတွေပါဝင်တဲ့တရားလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင် ICO ကြီးဖွဲ့စည်းထားပါတယ်အဲ့ဒီ ICO ကြီးကလည်းကျွန်တော်တို့စုံစမ်းစစ်ဆေးဆဲဖြစ်ပါတယ်နောက်တစ်ဖက်မှာလည်းတက်မတော်ကစုံစမ်းစစ်ဆေးရေးကော်မရှင်ကိုတော့ inquiry ဆိုတာဖွဲ့ပြီးဆောင်ရွက်နေပါတယ်ကျွန်တော်တို့ပြည်တွင်းမှာဒီလိုမျိုးဟိုစုံစမ်းစစ်ဆေးမှုတွေပေါ့မြန်မာနိုင်ငံအနေနဲ့လုပ်နေတာလှုပ်ဆောင်နေတာဖြစ်ပါတယ်တတိယအချက်အနေနဲ့ဒီစုံစမ်းစစ်ဆေးမှုတွေကနေပြီးတော့ကျွန်တော်တို့ ICO ကြီးစုံစမ်းစစ်ဆေးချက် report ထွက်မယ်စစ်ဆေးချက်ကနေပြီးတော့တွေ့ရှိချက်တွေထွက်လာမယ်နောက်ချက်ကတက်မတော်ကကိုတော့ inquiry ပေါ့နော်စုံစမ်းစစ်ဆေးခုံရုံးကတွေ့ရှိချက်တွေရှိတယ်ဆိုတော့လည်းသူတို့ထုတ်ပြန်ထားတယ်ပေါ့နော်ဒီလိုမျိုးချိုးဖောက်မှုဆိုင်ရာလှုပ်ဆောင်ချက်တွေရှိတယ်ဆိုရင်ကျွန်တော်တို့အစိုးရအနေနဲ့ဥရီနဲ့ညီအရေးယူသွားမယ
်ဥရီပညာရှင်ဒေါက်တာဆလိုင်းဝမ်ကျုံးလင်ကတော့အစိုးရရဲ့တုံ့ပြန်ချက်ကမြန်မာနိုင်ငံရဲ့ပုံရိပ်မြန်မာနိုင်ငံရဲ့စီးပွားရေးနိုင်ငံတကာဘက်ကမြန်မာနိုင်ငံအပေါ်အမြင်တွေနဲ့နိုင်ငံတကာဘက်ကသတ်မှတ်ချက်တွေအပေါ်အကျိုးသက်ရောက်မှုတွေရှိမှာဖြစ်တာကြောင့်အစိုးရအနေနဲ့ဒီအပိုင်းကိုအကောင်းဆုံးတုံ့ပြန်သွားစေလိုတယ်လို့အကြံပြုဆွေးနွေးသွားပါတယ
်။ Yeah, Argentina, you know, Aries District Committee နဲ့ကိစ္စကိုတုံ့ပြန်စရာမလိုဘူးဆိုတာကတော့အစိုးရသူသဘောထားကိုပြောတာဖြစ်မယ်။အဲ့ဒီ ICC တရားရုံးနဲ့ Argentina you know Aries ကဒီစတီကောကတရားရုံးကိုကျွန်တော်တို့ကမတုံ့ပြန်ဘူးဆိုပြီးတော့ကြော်ဖြတ်လုပ်ရတဲ့ကိစ္စမဟုတ်ဘူး။အဲ့တော့နံပါတ်၁ကကျွန်တော်တို့ကဥပဒေရအကျိုးသက်ရောက်မှုစဉ်းစားဖို့လိုတယ်။ဒုတိယကနိုင်ငံရေးရအကျိုးသက်ရောက်မှုအကျိုးသက်ရောက်မှုအစိုးဖြစ်ဖြစ်အကောင်ဖြစ်ဖြစ်အဲ့ဒါကိုလည်းစဉ်းစားဖို့လိုတယ်။တတိယချက်ကဒီလိုမျိုးနိုင်ငံတစ်ခုကနိုင်ငံတကာဆက်ဆံရေးနေပြန်မှာနာမည်ပြတဲ့နာမည်ပြတ်ဖြစ်နေတဲ့အချိန်မှာစီးပွားရေးနဲ့လည်းဆိုင်တယ်လူမှုရေးနဲ့လည်းဆိုင်တယ်တခြားစီးပွားရေးလူမှုရေးနဲ့ပတ်သက်တဲ့ကိစ္စတွေနဲ့လည်းဆိုင်တယ်ဒီဟာတွေအားလုံးကိုထက်သွက်ပြီးတော့ကျွန်တော်တို့မြန်မာနိုင်ငံအစိုးရဘက်ကနေ အကောင်းဆုံးတုံ့ပြန်နိုင်ပါစေလို့ကျွန်တော်ကတော့မျှော်လင့်ပါတယ
်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရောက်နေတဲ့ဒုက္ခသည်တွေပြန်လာရေးလုပ်ငန်းစဉ်မှာတော့ဘင်္ဂလားဒေ့ရှ်ဘက်ကနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုအားနည်းနေတာကြောင့်မအောင်မမြင်ဖြစ်နေရတယ်လို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်။မြန်မာအစိုးရဘက်ကရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံဘဲပယ်ချထားပေမဲ့တစ်ဖက်နိုင်ငံဘက်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေပြန်လာနိုင်ရေးကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေကြောင်းလည်းပြောဆိုသွားပါတယ်ရှင်။